ဆက်ဆက်လာကြမြင့်ခဲ့ပြီးဖြစ်တဲ့ပဋိပက္ခကာလအတွင်းထိုနှက်မှုအပြင်းဆုံးအဖြစ်ဗိုလ်တုနှင့်အစောပိုင်းကယူကရိန်းကရုရှားကိုဒရုန်းတွေနဲ့တပ်သုပ်ပြီးတပ်သုပ်တိုက်ခိုက်လိုက်ပါတယ်။ရုရှားရဲ့ဒေသ6ခုကိုပစ်မှတ်ထား4နာရီကြာတိုက်ခဲ့တာဖြစ်ပြီးအရင်နှစ်တစ်ခုကတော့အက်စတိုးနီးယားလတ်ဗီးယားနဲ့ရုရှားနယ်စပ်နားက၄စိတ်ဖြစ်ပါတယ်။ဒရုန်းတိုက်ခိုက်မှုကြောင့်ရုရှားရဲ့ Ilyushin IL-76 စစ်သည်ယူပို့ဆောင်ရေးလေယာဉ်လေးစင်းမီးလောင်ပျက်စီးခဲ့တယ်လို့ရုရှားတပ်သတင်းဌာနကပြောပါတယ်။ရုရှားနိုင်ငံတွင်ဝင်ရောက်တိုက်ခိုက်တယ်လို့ယူကရိန်းကပြောလို့မရှိတဲ့အတိုင်းအခုလိုတိုက်တာနဲ့ပတ်သက်ပြီးတော့လည်းယူကရိန်းဘက်ကဘာမှမပြောပါဘူး။ရုရှားကလည်း drone တွေတုံးချီတွေနဲ့ယူကရိန်းမြို့တော် Kiev ကိုပြန်လည်တိုက်ခိုက်ခဲ့ရမှာလူနှစ်ယောက်သေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောကြပါဗျ။နေဦးကရက်ကဆိုရင်ဒါဟာအကြီးဆုံးတိုက်ခိုက်တာဖြစ်တယ်လို့ Kiev မြို့စစ်အုပ်ချုပ်ရေးအကြီးအကဲ Sergey Popko ကပြောပါဗျ။ယူကရိန်းစစ်တပ်ကပစ်ချလိုက်တာကိုက drone နဲ့တုံးချီပေါင်း20ကျော်ရှိတယ်လို့ဆိုပါဗျ။အနောက်နိုင်ငံတွေရဲ့ဂျိုဒူးကတေချာလေးလာထားတဲ့သတင်းအချက်လက်တွေမရှိပဲရုရှားနိုင်ငံအတွင်းကို drone တွေဒီလောက်ဝေးဝေးပြန့်တမ်းမှုမဖြစ်နိုင်တာကြောင့်ယူကရိန်းကနိုင်ငံခြားအကူအညီပေါ်အားထားလှုပ်ဆောင်တာဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကပြောလိုက်ပါတယ်